ဟုတ်ကဲ့နိုင်ငံသားသုံးငွေကြီးကြပ်မှုကော်မတီဆုံးဖြတ်ချက်နဲ့နိုင်ငံသားငွေကြီးဈေးကွက်ကတဆင့်အခုလိုထောက်ပံ့ပေးမယ်လို့ပြောလာတဲ့ပေါ့အမီမဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တူက
ဟုတ်ကဲ့အခုကတော့သူတို့ကတော့စီးကြောင်းဖြစ်ပေါ်လာတဲ့ကုန်စည်လုံးကြီးမြင့်မှုပေါ့အတိအကတော့အခြေခံစားတောက်ကုန်လို့ဆေးရအဆက်ချက်မရှိမဖြစ်လိုတဲ့ပစ္စည်းဈေးတက်လာလို့အဲ့ဒါကိုထောက်ပံ့ပေးဖို့လို့အကြောင်းပြရတယ်ပေါ့လေဒါပေမဲ့ဈေးကွက်ထဲမှာတော့ကုန်တယ်ပွဲစားတွေအားလုံးကတော့ဟိုဘာငါလုံးဆိုပြီးရည်စရာပြောကြတယ်ဘာဆိုဘာမှဘာမှမပါကြဘူးပေါ့နော်ဆိုတော့အတိအကစီကြောင်းဖြစ်လာဆိုတော့ CEO ထောက်ပံ့ကျင်တာလားခုနပြောလို့မရှိဖြစ်စားသောက်ကုန်တွေထောက်ပံ့ကျင်တာလားဈေးကျဖို့အတွက်ကို CEO ထောက်ပံ့ကျင်တာလားပေါ့လေဘာဆိုဘာမှမပါဘူးနောက်ပြီးတော့ပြောတဲ့ဟာကလည်းဒေါ်လာ1200ဆိုတဲ့ဟာဒီတကယ်တမ်းကစင်ပစက်နှမ်းပတ်တယ်လို့ဖြစ်နေတာကိုအားလုံးကဈေးကွက်နဲ့ဥပမာ C sector တစ်ခုရဲ့ထောက်ပံ့ရင်တော့မှဒီကောင်က maybe တစ်လောက်ဆောင်ဝင်ကြလောက်ပဲရှိမှာ哦တစ်လောက်ဆောင်တော့မပြည့်နိုင်ဘူးပေါ့တော့ရည်စရာတစ်ခုလို့ဖြစ်နေတယ်ဈေးကွက်ကိုတွားပြီးတော့ပေါ်ရစိတ်အောင်ဒုံးနဲ့ထိုးသမီးများဖြစ်နေမလားဆိုပြီးတော့အားလုံးကဟိုပြုံနေဟာဒုက္ခပေါ့နောက်တစ်ခါကြောင်ကြရဲဖက်လာပြန်ပြီးဆိုကြောက်နေကြရတယ်ပေါ့လေအဲ့လိုပုံစံဖြစ်နေတယ
်အခုလိုထောက်ပံ့ပေးမယ်ဆိုတာကဘိုးဘန်သမန်နှုံနဲ့73C အတွက်ရောင်းချပေးတာဒါမှမဟုတ်ခိတစိုက်ထုတ်ပေးတာဖြစ်နိုင်တယ်လို့ဘန်လုံငန်းနဲ့နီးစပ်သူတူကပြောလာချိန်မှာမနေ့ကအခုလိုဒေါ်လာဈေးထိုးတက်တာရဲ့စီးပွားရေးပေါ်ကြီးကြီးမားမားရိုက်ခတ်လာနိုင်ပုံကိုလည်းဒီစီးပွားရေးလုပ်ငန်းရှင်ကပဲ
ထူးခြားမှုကတော့တွားတဲ့ graph ကတော့မြင့်တဲ့ stick ဖြစ်လာတော့ပို့ပြီးတော့မြင့်တက်လာတာမြင့်လာတယ်ပေါ့နော်ပို့ပြီးဟိုစုပ်ကဟို graph ကပို့ပြီးတော့မတ်လာတဲ့သဘောပါဟုတ်ကဲ့ဒါပေမဲ့ဒီနေ့တက်လာတော့ကတော့ဝုန်းဆိုပြီးဖြစ်သွားတဲ့ဟာတော့အတိအကျတော့အားလုံးကအခြေခံကတော့ crash ပေါ့ crash ယုံကြည်မှုပျောက်သွားတဲ့အချိန်မှာယုံကြည်မှုပျောက်သွားမှုပို့ပြီးတော့ပြင်းထန်လာတဲ့အမြားဒီမှာလူတွေကြီးစရာပြောလို့ GDP ပေါ့နော် Go ရယ်ဒေါ်လာရယ် petrol ရယ်ဈေးနှုန်းကခမိုးရောက်သွားတာမနေ့ပြန်ကြရင်ဒီကပူဆူလာနေတဲ့အနေအထားဖြစ်သွားပြီ
ဒီအတွက်ဘိုးဘန်ကိုဆက်သွယ်ခဲ့ပေမဲ့ပြန်မဖြေခဲ့ပါဘူးအဲ့ဒီတော့ရှေ့မှာဘလို့ဆက်ဖြစ်နိုင်ပါလဲလို့မေးရမှာဒီစီးပွားရေးလုပ်ငန်းရှင်ကဆက်ပြီ
းဘလော့ကီဆိုတာဒီနေ့လို့ဖြစ်သွားတဲ့ဟာမျိုးဆိုရင်တော်တော်အခြေအနေဆိုးသွားတဲ့ဟာပေါ့မနေ့တော့ဆိုရင်4000ကဘယ်ရတော့ဖြစ်မထင်တော့တည့်ရနေလား2ရက်နေလားဖြစ်မထင်လားပေါ့လေအဲ့လိုအခြေအနေဒါဒိန်းဆိုအခုဆိုရင်ကျွန်တော်တို့ပြောတဲ့ break ပေါက်သွားစီးပွားရေးလောကမှာအရင်အခုလက်တော့အရင် hit ဖြစ်သွားစေက break ပေါက်သွားပြီပေါ့နော်9000ဖြစ်သွားတယ်ဆိုတော့တော့ဖြစ်သွားတယ်ဒီအနေအထားကြီးကအရန်ကိုရက်တန့်လို့မရနိုင်တဲ့အနေအထားကြီးတစ်ခုဖြစ်သွားတယ်သဘောဖြစ်သွားတယ်ဆိုတော့ဘယ်တော့မှရက်တန့်သွားမယ်ဆိုတော့မသိနိုင်တော့ဘူ
းဒီနေရာမှာဈေးကွက်ထဲဘလို့ရိုက်ခတ်တာကိုတွေ့ထားရပါလဲလို့ဆက်မေးရမှာလဲသူကပဲ
ကျွန်တော်နဲ့မိဖက်တယောက်ကဒီနေ့သူပြည့်ရက်ထဲဟိုတဲ့360လောက်ရှုံးသွားတယ်တဲ့ဘာဖြစ်လို့လဲဆိုတော့ဝေးပြန်မလွှဲနိုင်နိုင်တဲ့အတွက်ကြောင့်မလို့ပါ input လုပ်ကြတာအဲ့ဒီတစ်ခုလေသူပြောသွားဆိုတော့ဘာလို့လဲဆိုသူ့ဆိုင်ကိုအယောင်းပိတ်လိုက်ရတယ်သူကြောင့်လည်းပစ္စည်းတွေ essential မဟုတ်သေးဘူး stable ဖြူထဲမှာမပါဘူး non ဖြူဖြစ်တယ် luxury ပစ္စည်းဖြစ်တယ်သင်္ကန်းပစ္စည်းဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီအနေအထားမျိုးမှာဆိုတော့တကယ်လိုအပ်တဲ့ sensitive စာအရေးချက်တော့မဟုတ်တော့အခြေခံလိုအပ်တဲ့စားတောက်ကုန်တွေဓာတ်ဆီဈေးတွေဆိုရင်အဲ့ဒီဆိုင်ကအခုအဲ့ဒီကအတိအကလူတွေပါ shortage ဖြစ်ပြီးတော့အဝယ်လိုက်လာပြီအဓိကမရှိဖြစ်လိုအပ်တဲ့ဆေးရောဆိုဆိုင်တွေချို့ပြန်မဖွင့်လို့ဖွင့်နိုင်ရတော့တာအခုကြောင့်မနေ့ပြန်ရှုံးနေပြီဆိုတော့နောက်ပြီးတော့အဲ့ဒီဈေးကပြန်ဝယ်လို့ရဖို့အနေအထားလည်းမလွယ်တော့ဘူးဆိုတော့အဲ့ဒါလေးပိတ်ပြီးရဲဆိုရင်တော့အခြေအနေကတော့ collapse လို့အနေအထားတစ်ခုရဲ့အစာပြိုခြင်းလို့ယူဆလို့ရလာမယ်တဘောဖြစ်နေပြီ။အင်မတန်ကြောက်မကောင်းတာက stable food ပေါ့မရှိမဖြစ်စားတောက်ကုန်လုပ်ငန်းတွေရပ်သွားမှာဟုတ်။အရန်ဆိုရင်လည်းပေါ့နော်။အဲ့ဒါဖြစ်လာရင်တော့မညှို့မနဲ့တဲ့အနေအထားရဲ့အကုန်ဖြစ်တောက်ချက်ဖြစ်လာတော့မယ်ယူဆရတယ်ဗျ။အ
ဲ့ဒီတော့ဘယ်လိုဖြည့်ရှင်းဖို့လမ်းရှိနိုင်ပါလဲလို့မေးရမှာဒီစီးပွားရေးလုပ်ငန်းရှင်ကဆက်ပြီ
းရပ်တတ်မှုကမလဲ recover ဖြစ်နိုင်မှုအတွက်ကတော့ဖြစ်နိုင်ရလက်လောအင်းဆက်အနေနဲ့ဝင်ငွေနဲ့ထွက်ငွေမမျှောက်ဖြစ်တဲ့ပြဿနာဝင်ငွေအနေနဲ့ကတော့ပြရတာအကြောင်းဖြစ် export လည်းမရှိဘူးဘာမှ foreign fdi လည်းမရှိတော့ဇလန်းပြီးသွားဆိုတော့ထွက်ငွေကိုဘယ်နည်းနဲ့ cost cutting လုပ်နိုင်မလားပေါ့ကုန်ကျစရာဆိုအထွက်ငွေကအတိအကျဘယ်နည်းကကုန်နည်းဆိုတော့စစ်စစ်လို့ပြောရမှာပေါ့နော်စစ်စစ်လို့အလေးမြန်တစ်ခါတက်ဘလော့စတန်ဒါဆို block ရှိရ rocket design ပြီး block ရှိတယ်ဆိုတော့ဇလန်းတွေအများကြီးရှိလာပြန်ပြီဒါလည်း shortcut ပဲ short term အတိအတွေ့အတက်ပဲဖြစ်နိုင်တယ်တတော်နေထားပေါ့ဒါပေမဲ့အတိအကျတော့နိုင်ငံသား investment တွေဝင်လာမယ်အတိအကျ dollar short ratio လက်တော့ cost cuttingမလုံနိုင်မဲ့အနေအထားကတော့စီမံခန့်ခွဲလူတွေရဲ့အနေအထားတစ်ခုပေါ့လေဆိုတော့ long term ရေရှည်အနေအထားတစ်ခုအနေနဲ့ကကြတော့အဓိကကကျွန်တော်တို့စီးပွားရေးသမားအမြင်ကတော့ဒေါ်လာ injection ထိုးပေးရမယ်ပေါ့ဘယ်သူကထိုးပေးမှာလဲဈေးကိုပေးမဲ့လူဈေးထိုးပေးမဲ့လူရှိမဲ့အနေအထားကိုကျွန်တော်တို့ပြည်တွင်းမှာစီမံခန့်ခွဲအနေအထားပိုင်းမှာဖန်တီးပေးနိုင်မယ်ဆိုရင်တော့တိုင်းပြည်အတွက်ကိုလက်လောထိမ့်မရသိမ့်မရအနေအထားတစ်ခုကနေအချိန်လေးနည်းနည်းလေးကျော်သွားနိုင်တယ်လို့မြင်မိတယ်အဲ့တော့ injection မထိုးပေးရင်တော့ဖြေရတော့တစ်ခုပဲရှိတယ် collapse ပေါ့နော်လုံးဝ brook ဆိုပြီးတော့ရုပ်တည့်ကြီးပြိုလဲသွားနိုင်တဲ့အနေအထားတစ်ခုဖြစ်တယ
်တကယ်တော့စစ်ကောင်စီအနေနဲ့အခုလိုငွေကြေးအကျပ်အသေးကြီးဖြစ်နေချိန်မှာလုပ်ငန်းရှင်တွေနဲ့မတိုင်ပင်မဲ့အခုလိုအမိတ်မျိုးစုံထုတ်နေတာမို့ပ ိုကြီးကြီးမားမားဆိုးလာပြီးပြည်သူများပြားထိခိုက်မှာကိုပိုဆိုးရွားနေရပြီလို့စီးပွားရေးလုပ်ငန်းရှင်တွေကထောက်ပြနေကြပါတယ်ခင်ဗျ။